Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American Dayan 2019ခုနှစ်မတ်လ10ရက်ဗိုလ်ဒူးနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီတာ3040 46ရွာနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီနေ့မှာထူးခြားတဲ့သတင်းတွေကတော့အင်ပီရိုမှာအချင်းချင်းသဘောထားကွဲပြားမှုတွေဖြစ်နေတယ်ဆိုတာမဟုတ်မှန်းကြောင်းသမ္မတထရန့်ကညင်းလိုက်ပါတယ်ထရန့်ရဲ့လူတွေနဲ့ရုရှားအကြကဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနကကြားနာမှုတွေပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံနဲ့တရုတ်နယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေရကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကင်တိုက်တာကိုစွန့်ပြီးညဉ့်ညမ်းရေးစပွဲကိုလာကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်လက်တွေ့မှာဘယ်လိုရှိပါလဲ
ဒေါအောင်ဆန်းစုကြည်ကတော့သူကဒီညဉ့်ညမ်းရေးကိစ္စကိုသူဘလို့ပဲပြောပြောအဓိကအခြေအားစစ်တပ်လေ
တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူဦးကိုနီလှုပ်ကြံခံရမှုဖော်ထုတ်ရေးသားနေတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုပုံမှန်66ဂါကြီးနဲ့တရားစွဲဆိုထားပါတယ်ချင်းပြည်နယ်ဘက်မှာတော့တစ်တောကျိုးဝိုင်းအတွင်းကနေဖယ်ရှားခံရတဲ့ရွာသူရွာသားတွေသူတို့နေရာမှာပြန်လည်နေနိုင်ရေးအတွက်တောင်းဆိုနေကြပါတယ်တခါမြန်မာနိုင်ငံရေးမှာဒီအမျိုးသမီးတွေပါဝင်မှုအခြေအနေကဘယ်လိုရှိပါသလဲဆိုတာတွေကိုတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုနောက်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တနာချန်တို့ကပြောပြပေးကြပါအောင်ခင်ဗျာ
။အင်ပီရိုအတွင်းကမောက်ကမတွေဖြစ်နေတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေတဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကဖယ်ချလိုက်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့အတွင်းအချင်းချင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့မဟုတ်မှန်တဲ့သတင်းတွေကပြောဆိုနေတာကိုမယုံကြဖို့သမ္မတထရမ့်ကTwitter လူမှုကွန်ရက်ကတဆင်အင်္ဂါနေ့မှာပြောကြလိုက်ပါတယ်။သူတို့အကြမ်းမှာအချင်းများနေခြင်းမရှိတဲ့အကြောင်းကြီးမားတဲ့လုပ်ငန်းတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ကြောင်းလဲသမ္မတထရမ့်ကပြောပါတယ်။သူနဲ့သက်ဆိုင်တဲ့အငင်းပွားစရာကိစ္စရပ်တွေကိုသူ့လက်အောက်ဝန်ထမ်းတွေကကင်တွယ်ဖြေရှင်းမှုတွေနဲ့ပတ်သက်လို့သမ္မတထရမ့်ကအမျက်ဒေါသထွက်နေတယ်ဆိုပြီးအမေရိကန်သတင်းမီဒီယာတွေမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းပြောဆိုမှုတွေထွက်ပေါ်ခဲ့တဲ့အပေါ်သမ္မတထရမ့်ကတုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်ပုံနှိပ်သတင်းဌာနတွေနဲ့ရုပ်သံဌာနတွေကအင်ပီရိုအတွင်းဖြစ်နေတဲ့နောက်ွယ်ကအဖြစ်ပြက်တွေကိုရေးသားပြောဆိုကြတဲ့အခါအမည်မဖော်လိုတဲ့သူတွေကိုကိုးကားသုံးလုံးနဲ့ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအဲ့ဒီပင်မသတင်းဌာနတွေကိုပြန်လဲတိုက်ခိုက်နေတာဖြစ်ပါတယ်။အမည်မဖော်လိုတဲ့သူတွေကိုကိုးကားပြောဆိုမှုတွေဟာစိတ်ကူးယဉ်ဆန်တဲ့သတင်းအတုတွေဖြစ်ကြောင်းသမ္မတထရမ့်ကအချိန်ချင်းထိုးနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပထမဦးဆုံးအကြိမ်များပြည်သူရှေ့မှောက်မတ်လ20ရက်နေ့မှာကြားနာပွဲပြုလုပ်မယ်လို့ကော်မတီဥက္ကဋ္ဌဒေဗင်နျူနက်စ်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အဲ့ဒီကြားနာပွဲမှာထွက်ဆိုကြမယ်သူတွေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့အီးမေးလ်ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုမှာပါဝင်မှုနဲ့ပတ်သက်လို့အငင်းပွားစရာဖြစ်နေတဲ့လက်ရှိ FBI ပြည်ထောင်စုထောက်လှမ်းရေးဗျူရိုအကြီးအကဲ James Comey အမျိုးသားလုံခြုံရေး Agency ညွှန်ကြားရေးမှူး Mike Rogers နဲ့ CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့ပါဝင်ကြပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့အမေရိကန်ဗဟိုအစိုးရကစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့တရားရေးဝန်ကြီးဌာနရဲ့ရထားချင်းခံရသူကသူ့အနေနဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားတာဝန်ရှိသူတွေကြားအဆက်အသွယ်ရှိမရှိစစ်ဆေးဖို့အတွက်အထူးရှင်းနေတူခန့်အပ်ဖို့မဆုံးဖြတ်ရသေးဘူးလို့ပြောဆိုလိုက်ပါတယ်။ဒုတိယအစိုးရရှင်းနေချုပ်ဖြစ်တာဝန်ယူဖို့သမ္မတကအဆိုပြုထားတဲ့အစိုးရရှင်းနေ Rod Rosenstein ကသူ့အနေနဲ့ဆုံးဖြတ်ချက်မချခင်အမှုကိုလေးလာရမှာဖြစ်ပေမဲ့လိုအပ်တဲ့အချိန်မှာတင့်တော်တဲ့သူတယောက်ယောက်ကိုအထူးအရာရှိဖြစ်နဲ့ခန့်အပ်ဖို့ဆန္ဒရှိတဲ့အကြောင်းအင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံအတွင်းပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်အသစ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့အထက်သူ့နိုင်ငံမှာပါဝင်တော့တဲ့အတွက်အဲ့ဒီအမိန့်ကြေညာချက်အသစ်ကိုအီရတ်နိုင်ငံကကြိုဆိုလိုက်ပေမဲ့ပေးဆိုတဲ့6နိုင်ငံနဲ့ပါဝင်နေတဲ့ဆူဒန်နိုင်ငံကတော့ကန့်ကွက်ကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်ကအသစ်ပြင်ဆင်ထုတ်ပြန်လိုက်တဲ့စာရင်းထဲမှာအီရတ်နိုင်ငံမှာပါတော့တဲ့အတွက် IS Islamic စစ်သွေးကြွအစွန်းရောက်တွေတိုက်ခိုက်ရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်နိုင်လိမ့်မယ်လို့ အီရန်နိုင်ငံသားရေးဌာနပြောခွင့်ရအာမက်ဂျမာလ်က AP သတင်းဌာနကိုပြောပါတယ်အီရန်အစိုးရနဲ့ပူးပေါင်းပြီးအမေရိကန်နိုင်ငံသားရေးဌာနအနေနဲ့အီရန်နိုင်ငံသားတွေကိုအသေးချာစီစစ်သွားရေးအတွက်ပြန်လည်တုံ့တက်ပြီးတဲ့နောက်မှာအီရန်နိုင်ငံကိုပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့စီးရင်တွေကနေခြံထားခဲ့ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်ရပ်ပေါင်း90အတွင်းပြည်ဝင်ခွင့်ဗီဇာထုတ်ပေးခြင်းမပြုဖို့ပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့6နိုင်ငံကတော့အီရန်၊ဆီးရီးယား၊ယီမင်၊လစ်ဗျား၊ဆိုမားလီးယားနဲ့ဆူဒန်နိုင်ငံတို့ဖြစ်ကြပါတယ်
အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကို Republican Party ကပြောင်းလဲပြစ်မဲ့အစီအစဉ်ဟာအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအစီအစဉ်ရဲ့ကံကြမ္မာကတော့ Congress လွှတ်တော်ထဲမှာရှိတယ်လို့လည်းပြောပါတယ်သမ္မတဟောင်း Barack Obama ချမှတ်ခဲ့တဲ့လက်ရှိကျန်းမာရေးဆောင်ရှားမှုဥပဒေဟာလုံးဝကိုပြိုလဲပျက်စီးနေတဲ့စနစ်ဖြစ်တဲ့အကြောင်းသမ္မတထရန့်ကအင်္ဂါနေ့မှာပဲ Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တာဖြစ်ပါတယ်စနစ်သစ်မှာတော့ဈေးကြီးတဲ့ဆေးတွေကိုတတ်တတနဲ့ဝယ်နိုင်အောင်ဆေးဝါးထုတ်လုပ်တဲ့လုပ်ငန်းတွေကြားပြိုင်ဆိုင်မှုတွေကိုအားပေးပြီးကျန်းမာရေးအာမခံထားသူတွေအတွက်ဈေးသက်သာစေဖို့မျှော်လင့်ချက်နဲ့ကျန်းမာရေးအာမခံကုမ္ပဏီတွေကိုပြည်내တိုင်းမှာရောင်းချခွင့်ပြုမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။အိုဘားမားကဲလို့လူသိများတဲ့အဖိုးနှုံချိုတာတဲ့ဒီကျန်းမာရေးဆောင်ရှားမှုအဥပဒေကိုဖျက်သိမ်းဖို့ Republican တွေကအချိန်တော်ကြာကလေးကကြိုးပမ်းနေတာဖြစ်ပေမဲ့အခုနောက်ဆုံးဥပဒေအသစ်အတွက်အဆိုပြုချက်ပေါ်မှာတော့အထက်နဲ့အောက်လွှတ်တော်က Conservative Republican Party ဝင်တွေကချက်ချင်းဆိုသလိုဝေဖန်တိုက်ခိုက်ခဲ့ကြသလိုသမ္မတဟောင်း Obama လက်ထက်ကဥပဒေကိုဆက်ထားကျင်ကြတဲ့ Democrat တွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်မေကန်တန်ကတဲ့နေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နဲ့မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပြီးနှစ်ဖက်မကြေလည်မှုတွေကိုငြင်းချမ်းနဲ့နီလန်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကတိုက်တွန်းပါတယ်တင်းနယ်လာနေကလောက်ကန်မျိုးကိုကိုကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အရသာအများအပြားအပါဝင်တေဆုံးသူအနည်းဆုံး30ရှိခဲ့ပါတယ်လောက်ကန်တဝိုက်မှာတော့ကိုကန်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တွေကြားဇန်နဝါရီလကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါတရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရသာတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရွှန်းကမြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေဟာတရုတ်မြန်မာနယ်စပ်ဒေသညှိနှိုင်းရေးနဲ့ဆက်ဆက်နေပါတယ်ဖြစ်ပွားနေတဲ့တိုက်ပွဲတွေပိုအချိန်မြင့်မလာအောင်တားဆီးတဲ့အနေနဲ့နှစ်ဖက်စလုံးကချက်ချင်းအပြစ်ခရက်ဆဲပြီးနယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အများဆုံးလှုံ့ဆော်ဖို့လိုပါတယ်တိုက်ပွဲတွေဖြစ်စကြတဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတရုတ်နိုင်ငံထဲဝင်လာနေပါတယ်တရုတ်တာဝန်ရှိသူတွေဘက်ကလည်းလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမည်ဆိုတာကတော့ပြောသွားခြင်းမရှိပါဘူးတရုတ်နိုင်ငံကတည်ဆောက်နေတဲ့ပိုလမကြီးအောင်မြင်းနဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်မြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပါတယ်နောက်ဆုံးအခြေအနေမှာတော့လောက်ကင်မြို့ကိုမြန်မာစစ်တပ်ကအင်အားအခိုင်အမာနဲ့ထိန်းချုပ်ထားပြီးတိုက်ပွဲတွေပြန်လည်တည်ငြိမ်နေတယ်လို့သိရပါတယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ပြည်ထောင်စုက THAAD ဒုံးကျည်ကာကွယ်ရေးစနစ်ပထမတော့ဖြစ်အင်ကာနေ့မှာစတင်တက်ဆင်လိုက်ပါတယ်မြောက်ကိုရီးယားကပက်ထိန်တက်ဒုံး၄စင်းထက်မနေပြစ်လွတ်ခဲ့ပြီးတော့၃စင်းဟာဂျပန်ကျွန်းမကြီးနဲ့350ကီလိုမီတာအကွာကိုကြာရောက်ခဲ့ပြီးနောက်တစ်နေ့မှာပဲဒီတက်ဆင်မှုတွေစတင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်နေချိန်မှာပဲအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်တက်ဆင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကြားပြီးခဲ့တဲ့နှစ်မှာသဘောတူညီခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကနောက်ဆုံးချိန်ဒုံးကျည်စမ်းသပ်မှုအပါအဝင်ရန်လိုတဲ့လုပ်ရက်တွေဆက်လက်လှုပ်ဆောင်နေချိန်မှာပြီးခဲ့တဲ့နှစ်ထဲတောင်ကိုရီးယားမှာ THAAD ဒုံးကျည်ကာကွယ်ရေးစနစ်တက်ဆင်ဖို့မဟာမိတ်နှစ်နိုင်ငံကြားသဘောတူညီချက်ဟာအမျှော်မြင်ရှိကြောင်းပြသရရောက်တယ်လို့လဲအမေရိကန်စစ်တပ်ရဲ့ Pacific Data တပ်မှုရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။တောင်ကိုရီးယားစစ်တပ်ကတော့ THAAD ဒုံးကောက်ကွယ်ရေးစနစ်ကိုအစောဆုံး April လမှာအသုံးပြုမယ်လို့ပြောဆိုထားပါတယ်။
ဒီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့အရေးယူမှုတွေကိုချိုးဖောက်ပြီးစီးပွားရေးလုတ်ကင်ခဲ့တဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကဒေါ်လာ192သန်းဒဏ်ကျေးပေးဖို့သဘောတူလိုက်ကြောင်းတရုတ်နဲ့အမေရိကန်သဘောတူလိုက်တာကြောင့်တရုတ်နဲ့အမေရိကန်ကြားတင်မာမှုတွေပိုတိုးသွားစေပါတယ် ZTE Corporation ဟာဆက်သွယ်ရေးလုပ်ငန်းတွေမှာအသုံးပြုတဲ့အစိတ်ပိုင်းတွေထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီတွေထဲမှာတစ်ခုအပါအဝင်ဖြစ်ပြီးအမေရိကန်နိုင်ငံကနည်းပညာပိုင်းဆိုင်ရာကုမ္ပဏီကြီးတွေဖြစ်တဲ့ Microsoft, Intel နဲ့ Qualcomm စတဲ့ကုမ္ပဏီတွေက Hardware နဲ့ Software တွေကိုအီရန်ကိုရောင်းချဖို့ဒေါ်လာ တန်းရာပေါင်းများစွာတန်ဖိုးရှိတဲ့သဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပါလေ
American dollar 5 thing ni ba tan mo shi me lo khan mae ya de sin zwe sait pai 400 chaw ko tain set ya mi de chaung thai ana bai nwe ga pyo so lai par de a le chain 300 kilogram jaw shi pi lo phyat taw tha de sin zwe sait pai nwe ko ro Malawi nai ngan ga ni tin twin de chaw yain nwe lo te yawin a ti pe tha de titta rue de ma phwat tha da ko twet shi ka ba de kong titta rue ko ma tin ga lo sit se chi shu pi de naw sin zwe rue ko sne ne tanin ngwe ni de ma tain si mi ka da phit de lo AP tadin thana ko thai ta win shi tu rue ga pyo so ka ba de
ဗိုလ်ဒုနေမဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မနန္ဒာချန်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambis.voanews.com အင်တာနက်စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုတော့တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးသတင်းလွှာနဲ့စတင်နေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးညဉ့်ညဉ့်ရေးစပွဲဝိုင်းစီဥတီကြဖို့မျိုးသားပြန်လည်တင်းမြတ်ရင်နဲ့ညဉ့်ညဉ့်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပေမဲ့လက်တွေ့မှာတပ်မတော်ရဲ့သဘောထားဆန္ဒမပါဘဲညဉ့်ညဉ့်ရေးဖြစ်စဉ်ကိုရှေ့ဆက်လို့မရနိုင်ဘူးလို့မြောက်ပိုင်းမဟာမိတ်ဘက်ကရောစည်ရေးသုံးသက်သူတွေဘက်ကပါပြောဆိုလိုက်ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုကန့်တပ်ဖွဲ့ကလောက်ကန်မျိုးကိုမတ်လ6ရက်နေ့ကဝင်တိုက်ခဲ့ပြီးထုတ်ပြန်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ကြေညာချက်အပေါ်ထုတ်ပြန်လိုက်တာပါဒီအကြောင်းဆက်ပြီးပြောပြမှာဖြစ်ပါတယ MNDA ကုကန်တက်တွေကမတ်လ6ရက်တနင်္လာနေ့အာယုန်တက်ချိန်ကစပြီးရှမ်းပြည်နယ်အရှိမြောင်ပိုင်းလောက်ကန်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား6ဦးသေဆုံးပြီးကုကန်တက်ဖွဲ့ကမီးရှို့ထားတဲ့အလောင်း20ကိုသိမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်လောက်ကန်တိုက်ပွဲကြောင့်ဒေသခံအများအပြားတရုတ်နယ်စပ်ကိုစစ်ဘေးတင်းရှောင်ခဲ့ရပါတယ်အခုလိုဒေသခံတွေနဲ့အပြစ်မဲ့ပြည်သူတွေတီကြီးဒုက္ခကြုံတွေ့ရတာကြောင့်လက်နက်ကင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးညဉ့်ညဉ့်ရေးစပွဲဝိုင်းစီဦးတည်ကြဖို့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ညဉ့်ညဉ့်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်ပွဲဖြစ်ခဲ့တဲ့နေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကဒီလိုတိုက်တွန်းမိမဲ့လက်တွေ့မှာတပ်မတော်ရဲ့သဘောထားကအဓိကကျနေတယ်လို့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပါတဲ့ TNLA တအောင်ပလောင်တပ်ရဲ့ပြောခွင့်ရဘူမူတာအိုက်ကျော်ကပြောပါတယ်
တော်တော်ကြီးလည်းဒီလိုမျိုးပြောကြားယူနေတော့မပြီးဘူးတရားဝင်သူကလမ်းကြောင်းရှာရမယ်အာဆိုလို့ကျနော်တော်တော်ကြီးကဘလောက်ပဲပြောပြောဒီအဲ့ရတဘောကမပါလို့ရှင်တော့သူကဘာမှလုပ်လို့မရဘူးအဲ့လိုမျိုးတော့တွေ့ရတယ်အာတကယ်အစီမံသူကကမ်းလှမ်းနေဆိုရင်တော့သူပြန်ရထုတ်ယူနေဘာမှတော့အလုပ်မဖြစ်ဘူးတရားဝင်အနောက်ဦးနောက်ဖက်တွေ့ဆုံမှာစီနီဘိုးတော့လိုတယ်
တော်ဆန်းစုကြည်ဘက်ကညဉ့်ညံ့ရေးပေါ်ဆောင်မှုအာတိသရှိပေမဲ့တက်မတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာနိုင်မှာမဟုတ်ဘူးလို့ယူနန်ပြည်နယ်အခြေစိုက်စီးရင်နိုင်ငံရေးလေလာသုံးသက်သူဒေါက်တာလှကျော်စိုးကမြင်ပါတယ
်ဒေါက်တာစုကြည်ကတော့သူကဒီညဉ့်ညဉ့်ရေးကိစ္စကိုဘယ်လိုရအောင်ပေါ်ဆောင်မလဲဆိုတော့ဒီညဉ့်ညဉ့်ရေးလမ်းစဉ်တစ်ခုရအောင်လုပ်ချင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့သူဘလို့ပဲပြောပြောသူဖိတ်တယ်ဆိုပေမဲ့အဓိကအခြေအားစစ်တပ်လေအဲ့တော့စစ်တပ်ကဘာမှမလုပ်မရှာသေး၍ကျန်တဲ့လူကဘာမှလုပ်လို့ရတာ
မဟုတ်ဘူးလေမတ်လ6ရက်နေ့မှာပဲ MNDAA ကကြေညာချက်ထုတ်ပြန်ရမှာတော့မြန်မာတပ်မတော်ကပြီးခဲ့တဲ့ဇန်နဝါရီလကစပြီးတပ်မ9955နဲ့စကက16တပ်တွေကကိုကန့်ဒေသတွေမှာထိုးစစ်ဆင်လာကြောင်း NCA ကိုလက်မှတ်မထိုးရင်မြောက်ပိုင်းမဟာမိတ်တပ်တွေ21ပင်လုံညီလာခံကိုတက်ခွင့်မရှိဘူးလို့တပ်မတော်ပြောခွင့်ရကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြောင်း2015ခုနှစ်အတွင်းကိုကန့်တပ်ဖွဲ့ကတစ်ဖက်သက်အပြစ်ရပ်ဆဲခဲ့တာကိုလှစ်လှူရှူထားကြောင်းမြောက်ပိုင်းမဟာမိတ်တပ်တွေညဉ့်ဉေးဖြစ်စဉ်မှာပါဝင်မှုကိုဟန်တားလိုတဲ့အတွက်စစ်ရင်အားအမြောင်များဖြစ်တင်ပြီးအမြင့်ပြုတ်ချိန်မုံကြီးကိုတပ်မတော်ကဥတီလှုပ်ဆောင်နေကြောင်းပြောဆိုထားပါတယ်။မတ်လ6ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအပြီးလောက်ကန်ဒေသကိုစစ်တပ်ကလုံခြုံရေးတိုးမြင့်ချထားပါတယ်။ကုကန့်ဒေသအပါအဝင်လက်တလောတအောင်းပလောင်ဒေသမှာပါတပ်မ66နဲ့အရန်တိုင်ရင်းတွေတိုးချဲ့ချလာတာကြောင့်လာမယ့်ကာလအတွင်းအဲ့ဒီဒေသမှာတိုက်ပွဲတွေပိုဖြစ်လာနိုင်ခြေရှိတယ်လို့TNL တက်ပြောခွင့်ရဘုံမူတာအိုက်ကျော်ကပြောပါတယ
်လက်ရှိအနေအထားအရတော့တက်ဝက်ပူပြီးပြင်ထန်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုတော့ဒီ3-4ရက်အတွင်းကမြန်မာတပ်မတော်ကတမ66ထပ်မံပြီးရဖြစ်လာတယ်ဒီဘက်မှာမနစ်ညဆိုရင်စီကားအစီတရာနီးပါးရှိတယ်နောက်လျှောက်ဒီမြောက်ပိုင်းကိုပြန်ပို့လာတယ်ဒီမနေ့စီကားအစီ90လောက်ပြန်ဖတ်ပြီးတက်လာတယ်ဆိုလို့ကျွန်တော်ပြီးဆိုစဉ်းစားမှုပဲကိုသူကဘာမှမပြောဘူးနောက်လျှောက်စီးရင်နဲ့ဖြစ်ရှင်းတဲ့လမ်းကြောင်းပဲရွေးတာပဲတွေ့ရတယ
်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအမြန်ရပ်ပြီးမကြေလည်မှုတွေကိုညှိနှိုင်းအပြေရှာကြဖို့တရုတ်အစိုးရကဇန်နဝါရီလ9ရက်မနေ့ကတိုက်တွန်းခဲ့ပါတယ်တိုက်ပွဲတွေကြောင့်တရုတ်မြန်မာကုန်သွယ်ရေးထိခိုက်လာရပြီး တစ်ဖက်မှာမြန်မာနိုင်ငံတွင်ဖြတ်ပြီးဖောက်လုပ်ဖို့ရှိတဲ့ယထာလန်ကာလန်စီမံကိန်းတွေထိခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်နေတယ်လို့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်တရုတ်ပြည်ရဲ့သူ့ရဲ့စီမံကိန်းတွေကတော်တော်ပြဿနာပေါ်နေတယ်ဒီဘက်ဆိုတရုတ်ကဘုံတလောကပဲပြောနေတာပဲမြန်မာပြည်ကိုသူကယထာလန်နှစ်ခုဖောက်ပါအောင်တစ်ခုကတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖောက်မယ်နောက်တစ်ခုကတရုတ်ပြည်ကချင်းရွှေရောပေါ့ကိုကိုကပေါ့အဲ့ဒီကောက်ကပ်ပြီးပေါ့မှာအဲ့ရထားလမ်းဟိုကြောက်ဖြူထိသွားမယ်လမ်းပေါ့အဲ့တော့အကုန်လုံးစီမံကိန်းတွေလို့ပြီးတာဖြစ်တဲ့အတွက်သူ့အတွက်ကတော့အတော်ထိရိုက်တယ်လीဒါကြောင့်ပုံမှန်ပြီးရဲ့ငင်းငိုင်းကြီးကိုဒီဥကတိုက်တိုက်တွန်းတွန်းလူလူလာလာဖြစ်နေ
ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးအားအထူးကိုယ်စားလှယ်စွန်းကောင်ရှမ်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြားစီတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငင်းငင်းဖြစ်စဉ်မှာတရုတ်အနေနဲ့အကူအညီပေးလို့ကြောင်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာဗီဒီယိုအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာရှင်းနေဤဥက္ကုဏီလုတ်ကြံခံရမှုအမှုမှန်ပေါ်ပေါက်ရေးစုံစမ်းရေးသားနေတဲ့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာအဖွဲ့ဝင်တူကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့မနေ့အင်္ဂါနေ့ကမန္တလေးမဟာအောင်မြေရဲစခန်းမှာအမှုဖွင့်တရားစွဲလိုက်ပါတယ်သူအနေနဲ့ဥပဒေကြောင်းအရရင်ဆိုင်ဖို့အသင့်ရှိပေမဲ့မြန်မာနိုင်ငံမှာတရားရေးမှန်တိုင်းခိုင်မာမှုမရှိတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်မိကြောင်းကိုဆွေဝင်းကပြောပါတယ်မိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြမှာပါ
အမျိုးဘာသာသာသနာစောက်လျှောက်ရေးအဖွဲ့အထက်မြန်မာပြည်မန်းမဘာသာအဖွဲ့ဝင်တအုပ်ဖြစ်တဲ့ဥကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်ခွန်ရဲစခန်းမှာမြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းကိုအမှုဖွင့်တိုင်ကြားခဲ့တာနဲ့ပတ်သက်ပြီးရဲစခန်းတာဝန်ရှိသူတအုပ်က VOA ကိုအခုလိုပြောပါတယ်
โอเคว่ะพ่นตัวไอ้ลูกก็อู้จ่อမျိုးชวยว่ะครับเนี่ยสัตว์ตัวอยู่ภูมิบนมา66กาจีเนี่ยพ่นมาเลยกูจ่อမျိုးชวยอ่ะตู้เนี่ยอกอง Facebook กองพ่นจิไล่ไปเลยพ่นจิไล่เสร็จมาบากองอกองตรงซวยตรงซวยดูญาติมาเนาะทะเลสาจาเนี่ยทะเลดอกปุ๊บเนาะจาเนี่ยทะเลดอกอู้ชวยวินอ่ะ29เนี่ย2ละ2019เนี่ยนี่เจซวยเนี่ยปะเนาะดูตินไล่ได้ဥษาတော့ยีกောက်ป่วยปีกระเดกอตันตึกตัวได้มาบาตาเปลี่ยนลาไปဆိုပြီးတော့ชี้ไล่ไปครับเนี่ยအဆက်ရှိနေလားနောက်ဆုံးနေ့နေ့ရက်ဆွဲမှာခက်ကြီးရတော့ဦးဝိရတူပါစီကကြာပြီးရန်ဘဝနေတိတန်သွားပြီးဖြစ်ကြောင်းသိရပါတယ်ပါစီကခုမှကြာတာတော့မဟုတ်တော့ဘူးအဲဆားတဲ့တာစားသားတွေသူတို့ရေးလိုက်တာဖြစ်ပါတယ်ခင်ဗျရေးပြီးတော့ဒါလူမှုကွန်ရက်ကိုသူတို့ဘယ်လိုပြောမလဲဆက်သွယ်ရေးကွန်ရက်ကိုသူပြင်လိုက်ပါတယ်ခင်ဗျအားသမလို့ဆက်ကံကိုလာရောက်ပြီးကျွန်တော်တိုင်တန်းလို့ကျွန်တော်ကဒီမှာမှုဖွင့်ပါတယ်ခင်ဗျ
ကူဒီအမှုဖွင့်လာပြီဆိုလို့ရှိရင်ဘာဆက်လုပ်ဖို့ရှိပါလဲရှင
်အဲ့ရေလုံငန်းကတော့ဒါအမှုဖြစ်တဲ့လူပုံမှန်မတူပါဘူးအမှုဖြစ်တဲ့လူလုံပါပါဗ
ျဩဟုတ်ကဲ့ဟိုကိုဆွေဝင်းကိုတော့အကြောင်းကြားပြီလားမသိဆရာတို့ဘက်ကလေ
အာကျွန်တော်အမှုရှင်မဟုတ်တဲ့အတွက်အမှုသူမင်းမသိပါပါခင်ဗျသူရေလုံငန်းမပြီးသေးတဲ့ကျွန်တော်မသိရော
မန္တလေးရေစခန်းဘက်ကအခုချိန်ထိဓာတ်ရိုက်ဆက်သွယ်အကြောင်းကြားတာမျိုးမရှိပေမဲ့အမှုဖွင့်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးသူသိရှိထားတဲ့အချက်တွေကိုတော့ကိုဆွေဝင်းက VOA ကိုအခုလိုပြောပါတယ်
ဒီရဲတပ်ဖွဲ့ကကျွန်တော်တို့တိုက်ရိုက်တရင်ဝင်လာပြီးတော့မှအကြောင်းကြားတာဘာမှမရှိသေးဘူးပေါ့ခုအချိန်ကြီးလေဒါပေမဲ့ကျွန်တော်တို့ယုံအဖွဲ့တစ်ယောက်ကနေပြီးတော့မှအဲမန္တလေးရဲစခန်းငါတောင်းမှုတရားဆက်တော့သူကနေပြီးအတူပြီးတယ်ဟုတ်တယ်ဒီအမှုဖွင့်လိုက်ပြီးဆိုတဲ့အကြောင်းပြောတယ်မဘာသာနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်တယောက်ကပဲအမှုဖွင့်တယ်ဖွင့်ရတဲ့အကြောင်းရင်းကတော့မဘာသာပြန်လာပြီးဥက္ကုဏီတနေ့လာရှင်းလင်းပွဲပြီးရင်နောက်ပိုင်းမှာပြည်သူလူထုပြန်လာပြီးတော့ချင်းချောက်တဲ့စကားကြီးပြောဆိုတာအခြေအနေရှိတယ်အဲ့ဒါနဲ့ပြတော့ကျွန်တော်အင်တာဗျူးတွေလုပ်တော့အဲ့ဒါကိုကျွန်တော်ကအဲ့ဒီလုပ်တဲ့သတင်းအကြောင်းအရာတွေ Facebook ပေါ်မှာ share ပြီးတော့မှမဘာသာပြန်လာပြီဆိုတဲ့စကားလုံးကိုကျွန်တော်တင်လိုက်တယ်ပေါ့နော်အဲ့ဒီအချက်ရယ်နောက်တစ်ခါကျတော့ဥပဒေသူကနေပြီးတော့မှဥက္ကဋ္ဌလုတ်ချန်တက်ဆက်တဲ့သူကိုကျေးဇူးတင်ကြောင်းဆိုပြီးတော့သူရဲ့ Facebook ပေါ်မှာပြောဆိုတာကိုကျွန်တော်တို့ကသတင်းရေးတယ်သတင်းရေးတဲ့အထက်မှာကျွန်တော်အင်တာဗျူးဘသူကိုလုပ်လဲဆိုတော့အင်တာဗျူးလုပ်တဲ့အထက်မှာမန္တလေးမှာရှိရရှူအောင်ဆရာတော်ဦးစိန်တပါဆရာတော်တပားကိုကျွန်တော်တို့အင်တာဗျူးလုပ်တော့ဆရာတော်ကနေပြီးတော့ဒါဥရီကြီးရဲ့ပြောဆိုချက်ကရန်တပားအနေနဲ့ရန်ဘွားကနေပြီးတော့မှလုံးဝကုံဆုံးသွားတဲ့ဇီတဲ့အမှုမျိုးဆိုတဲ့အကြောင်းတော့ပြစ်မှုမျိုးဆိုတဲ့အကြောင်းပါရစီကကြပြီဆိုတဲ့အကြောင်းအဲ့လိုမျိုးဆရာတော်ကပြောတယ်အဲ့ပြောတဲ့အချက်ကိုကျွန်တော်ကနေပြီးတော့မှဟိုကျွန်တော်သတင်းတွေမှာထည့်ရေးတယ်ပေါ့ထည့်ရေးပြီးတော့မှအဲ့သတင်းလေးကိုကျွန်တော်ရဲ့ Facebook မှာပြန် share တယ်ဥရီသူပါရစီကကြပြီရန်ဘွားကနေချစ်တန်သွားပြီဖြစ်ကြောင်းပြရပါတယ်ဆိုပြီးတော့ကျွန်တော်အဲ့ဒါလေးပြန် share ပေါ့နောက်ခါကျတော့ခုနပထမပြောတဲ့မဘာသာပြန်လာပြီဆိုစကလုံးရဲ့အဲ့နှစ်ခုနှစ်ပတ်သက်ရောမကျင်တဲ့တဲ့ကြောင့်မလို့ risk က66ဂါကြီးပေါ့နော်ဒ ဒီဆက်သွယ်ရေးပုံမှန်ဥပဒေနဲ့ကျွန်တော်အမှုဖွင့်တာကိုရက်ခံလိုက်တယ်ဆိုပြီးတော့မှကျွန်တော်တို့ရုံးကကျွန်တော်မိတ်ဆွေကရက်စကောင်နှမ်းပြီးတော့ဒါတိရတယ်ကျွန်တော်ဟိုရက်စကန်နေပြီးတော့ကုချင်ကြီးဟိုတိုင်းရဲ့ဘာမှလာပြီးတော့အကြောင်းကြားမှရှိသေးဘူးအခုလို့ဆက်သွယ်ရေးပုံမှန်နဲ့တရားစွဲခံရတဲ့အပေါ်မှာကိုဆွေဝင်ဘယ်လိုသုံးသပ်ပါလဲရှင်ဒါကျွန်တော်တို့ဘာနဲ့တော့ဆိုင်န di tersayang anak ini ada kuma dah ini ujian masih mana, nah di sini sisi ni boh, dari ini dah ni juga boh, ini mana solusi no dah dia ini mana belum di suara ni esrau, alam tu biar mah, memang tu dia baru jenar dia jemar ni.
Nyamanau edida jauh kusui wihah, inwa echo sanga inpo mingli nau, anisa kaya teringgu. Yeta Porto Naimuja, Natal Sachakuni, Satimbala Nasani Niga, Nangano Tamara Utinjo, yet compute Madan Lua, Chimi Kangaya Marishi.
My engineer Demiagava, Kuro Chimpi Nebega, Chini Giaumba, Chimpi Ne, Flamu Ne, seeing the dojo and dream up, Chatain Kangayare, Bobby Jiuama, Janley Tanguin Yabu Dre, Bobby Jiu up Janley Tudong Ye Comedy, Apuega, Mashlang, Ianni Madrinza, Shinling Willow B. Chimbine Suyago down so like bare. A disaguro, view it in out nine going at the name people lavare.
Chimbine Palamune, seeing the Tojo wine drain. You came Chessy Kayara, Puavi Giama, Pianlani, Ranku Yashi Yedre, Puavi Gia, Pianlet to Tang Yikomedi, Puagani, Believe Muma. Trains are shilling what the Yapilobi, a Suyago down so care, hello, comedy, Puagansa, Uran Liangaga, Kuru, Piovare.
The Manisia married the Sultania, Henny, Puya, Genoru, Don Tade, Piro, Naku, Adan, Genoru, Kuniago, see, Pianya Puya down there, Piro, Chessy Kangare, Indy Pian, South Bivu, Era, Genoru, Don Tade.
Seeing the Dodger wine drain, Puavi Yama, you are the
นี่ทางด้วยมาสู่ฮะณท้องสงฆ์คนนี้ก็ชิมอยู่ในสกายไนท์ที่ราชีด้วยมายีจีจีไต้ซามูจาฟีบยองลาเรลดูรีพีบีอสุยาคุยอยู่เชียร์ยานี่ทางแค่เรลูอู้ฮรันเลียงกากะคูลูเปียวว่าเลยอันนี้สุวาชิมอยู่ในอาพีเดพลันมิวเนทเฮกาลูรีบีพีบีปัตมาซาเดราโรเอริมีบิวรายะณท้องสงฆ์ในดงอ่ะโมเดลันยัวลูเนี่ยมันจะเป็นลงบ่เนาะเอริยี่ชานเกย์ซานเอฟเฟบีซาเดราบะเอริ
ပါတယ်နှစ်ထောင်တစ်ဆယ်ငါဒီဇင်ဘာလဆက်စီရနဲ့20မှာကွင်းလာစင်ကြတယ်အဲ့မှာဒီတော်ရီနဲ့မိတိုင်းတွေနဲ့ဘောနော်အဲ့ဒါကွင်းလာစင်ပြီးမှနှစ်တည်းရောက်လာတော့ဖေဖော်ဝါရီ6ရက်ကနေဖြစ်နေထိုင်ကြတယ်နောက်ပိုင်းမေလဆင်းရက်မှာဒီတော်ဝန်ကြီးတွန်းမန်ဟဲတာနဲ့ဌာနပေါင်းစုံလာကြပြီးမှအဲ့မှာယောနာမေလာမေပြီးတယ်အဲ့ဒီနောက်ပိုင်းမှာအနာတဝိုက်ကလူကြီးတချားနေကလေးလက်ရသေးတော ကျွန်တော်ရေးပြီးတဲ့လူကတော့ဒီလိုလူတွေဆိုလို့ကတော့နာမည်နဲ့လွှဲတုံးစားပြီးတော့တော့ဒါမှလည်းတကယ်တမ်းသိသိကြည့်တော့လေအဲ့ရစီပွားအကျမရီတောက်ပြီးတော့ဒီဖို့ရောင်းဝယ်လို့ပြီးတော့တရားမုံကျူးကျော်နေတာဖြစ်နေတယ်အဲ့ဒါကြောင့်အဲနံလို့တယ်ပါမှာဟိုစစ်စစ်ပြီးမှုရှိပြီးပါဦးအင်းခြေတွေကိုမြေကွက်ရပြီးရောင်းချတဲ့သူတွေကိုလည်းပြည်နယ်အစိုးရကနေရေးယူခဲ့ပြီးလို့ဝန်ကြီးကပြောပါတယ် ဖွာပြီးကွင်းနေရာမှာကျူးကျော်အိမ်ဆောက်လုပ်သူတွေအနေနဲ့မိမိရဲ့နေရာရင်းကိုပြန်ချဖို့ချင်းမြင့်နယ်ဆိုရကနေနှစ်ကြိမ်တင်တန်းသတိပေးခဲ့ပြီးကျူးကျော်သေးတွေကိုရှင်းလင်းခဲ့တယ်လို့ဆိုပါတယ်ဒုက္ခသည်စစ်မှန်တွေကိုတော့တစ်တော်ကျွန်းဝိုင်းတရား55နဲ့တခြားမြို့နယ်တွေမှာလည်းနေရာချထားပေးပြီးသားဖြစ်တယ်လို့ချင်းမြင့်နယ်စစ်သောဝန်ကြီးဦးမန်ဟင်းဒါကဆက်ပြောပါတယ်
နေဖြစ်စည်းခံရတဲ့သူတွေအနေနဲ့နေစရာခက်ခဲစာဝတ်နေရေးခက်ခဲနဲ့ရင်ဆိုင်နေရတယ်လို့လဲဘွာဗီကျေးရွာပြန်လဲစုဆောင်ရေးကော်မတီဖွဲ့ကောင်းဆောင်ဦးဟရန်လျံကပြောပါတယ်
စီရင်တဲ့တော့ချိုးဝိုင်းတွင်ဘွာပီကွင်းနေရာမှာကျူးကျော်အင်ဂျင်360ရောရှိပြီးအမှန်တကယ်နေထိုင်သူဥယျာ160ခန့်သာရှိနေပြီးနေအိမ်များစုဟာလူနေထိုင်ခြင်းမရှိဘူးလို့ပြည်နယ်အစိုးရဘက်ကပြောပါတယ်ခင်ဗျာနိုင်ငံရေးမှအမျိုးသမီးတွေပါဝင်မှုအရင်ထက်ပိုများလာတယ်ဆိုပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးဦးဆောင်မှုအပိုင်းနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာ
ပါဝင်မှုအားနည်းနေတော့မယ်လို့အမျိုးသမီးနိုင်ငံရေးသမားတွေနဲ့တက်ကြွလှူရှားသူတွေကပြောပါတယ်ဒီလိုပါဝင်လာနိုင်မှုအတွက်ကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုအပြင်အစိုးရကပါပံ့ပိုးဖို့လိုကြောင်းထောက်ပြကြပါတယ်မတ်ခင်ဖြူတွေကဆက်ပြီးပြောပြပါပါမြန်မာသမိုင်းတခြားနိုင်ငံကြီးလှူရှားမှုတွေမှာအမျိုးသမီးရေးတက်ကြွလှူရှားသူတွေအများပြားရှိခဲ့ပေမဲ့နိုင်ငံရေးဦးဆောင်မှုအပိုင်းနဲ့တန်းမြေ
ူဒီလိုပါဝင်လာအောင်အမျိုးသမီးတွေကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုနဲ့အားလုံးရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာမေဝင်းမြင့်ကပြောပါတယ
်။မျိုးရေးအခန်းကဏ္ဍကဗမာကိုအရေးကြီးပါတယ်။အများအားဖြင့်တော့မြန်မာနိုင်ငံကနော်အမျိုးကောင်းတော့ပြောပြောဟိုတန်းတူစီးဆိုပေမဲ့မတူရဘူးအများကြီးကြံပြောရတယ်နော်အမျိုးအများကြီးမှာဟောတခြားအဖေကအများကြီးသူတို့တကယ်ညောင်ညားရဲ့ဘူးစတဲ့အဲ့လိုဆက်ပြီးလောက်အောင်ပဲအဲ့လိုအယူသမီးရကိုကိုတိုင်းလည်းအရင်ချင်းပြောအောင်လုပ်ပြီးတော့ကိုတိုင်းဒီအတွက်ကိုဦးဆောင်မဲ့ကဏ္ဍကိုပြဝစာအထုတ်ချနိုင်မယ်ဆိုရှင်တော့အဲ့ပါတီမှာလုပ်တဲ့လူကြီးတွေ CS ဘာလို့ပြောဦးဆောင်မဲ့လူကြီးတွေဆိုတော့အားလုံးအတောင်းရှိပါတယ်အဲ့ဒါကိုတိုင်းဒီအတွက်ဒီနေ့နဲ့ဦးဆောင်မှုကဏ္ဍမှာအဝင်လာမယ်ဆိုရှင်အခုဒီမှာနိုင်ငံကြီးကအားရှာမှလာမယ်ကဘာဘာရင်းတော့တိုင်းနိုင်မယ်ဆိုတာလေအဲ့ဒီပြောကြတယ်
မြန်မာနိုင်ငံကမျိုးသမီးတွေအနေနဲ့မျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတာမှန်ပေမဲ့အခုအစိုးရလက်ထက်မှာတော့အရင်အစိုးရအဆက်ဆက်လက်ထက်တွေမှာနဲ့မတူတဲ့ဒီအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တွေပို့ပြီးတော့များလာတာဟာအားရစရာတိုးတက်မှုဖြစ်တယ်လို့ NLD ပါတီကိုစားပြုအမျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဒေါ်နော်ဆူဇန်နာလှလှဆူကပြောပါတယ
်ဒါနိုင်ငံလေးနဲ့ရှင်လို့မရတော့လည်းပဲပြီးခဲ့တဲ့လွှတ်တော်တက်တန်းနဲ့ရှင်လို့ရှင်တော့ဒါတိုးတက်လာတယ်လို့မြင်တယ်နော်နောက်ပြီးတော့ဟိုအရင်တော့ဆိုလို့ရှိရင်ဒါဝင်ကြည့်ကြနေရဆိုရင်ဒါတိုင်းနဲ့ပြည်နယ်မှာဆိုကီးပဲလေသူတက်အကီးကြတာမရှိဘူးအဲ့ဒီမှာဆိုလို့ရှိရင်လည်းပဲအမျိုးသမီးဝင်ကြည့်ကြတွေနေရရလာတယ်လေဒါအရင်တော့ဆိုလို့ရှိရင်ပမိုင်းထောက်လျှောက်မှာမရှိခဲ့တဲ့အနေအထားမျိုးပေါ့နော
်လက်ရှိမြန်မာနိုင်ငံရဲ့လွှတ်တော်နေရပေါင်းမှာအမျိုးသမီးလွှတ်တော်အမတ်က14ရာခိုင်နှုန်းရှိပါတယ်အရင်လွှတ်တော်မှာတော့အမျိုးသမီးကိုယ်စားလှယ်ဦးရေက600ခန့်လုံးသာရှိတာကြောင့်အရင်လွှတ်တော်တတ်တတ်နဲ့နှိုင်းရှင်ရင်တော့အခုရေအတွက်ကအများကြီးတိုးတက်လာတာပါဒါပေမဲ့လည်းနိုင်ငံရေးအုပ်ချုပ်ရေးကဏ္ဍအသီးသီးနဲ့အရေးပါတဲ့ဥဆောင်မှုနေရာတွေမှာအမျိုးသမီးတွေအခုထက်နေရာရဖို့လိုအပ်တယ်ဆိုတော့ကိုတက်ကြွလှူရှားသူတွေကထောက်ပြပြောဆွေးနွေးကြတာပါလွှတ်တော်ထဲမှာနောက်အစိုးရအဖွဲ့ထဲမှာအမျိုးသမီးတွေအခုထက်ပို့ပြီးတော့ပါဝင်လာဖို့ကတော့အစိုးရကိုယ်တိုင်ကတင့်တော်တဲ့မူဝါဒတွေချမှတ်ပြီးအကောင့်ထယ်ဖို့လှုံ့ဆော်ရမှာဖြစ်တယ်လို့ WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဥဆောင်အဖွဲ့ဝင်တဦးဖြစ်တဲ့မမွန်နေလီကပြောပါတယ
်အစိုးရအနေနဲ့ policy တစ်ခုအနေနဲ့ချမှတ်ပြီးတော့မျိုးသမီးပါဝင်ရေးကိုလှုံ့ဆော်သွားမယ်ဆိုလို့ရှိရင်အများကြီးဖြစ်နိုင်တဲ့ဟာရှိတယ်ဒါပေမဲ့အခုလက်ရှိမှာမျိုးသမီးတွေပါဝင်ဖို့အတွက်မျိုး policy ရရောဒီဥပဒေအရရော constitution မှာကိုယ်နိုင်ငံကဒီကိစ္စတွေကတိတိကျကျပေါ်ပြထားတာမရှိဘူးပေါ့နော်ဒီမျိုးသမီးဒီရဲ့အခန်းကဏ္ဍမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့မြင့်တင်ဖို့အတွက်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေမှာကိုယ်နိုင်ငံကဒီဟာကိုတိတိကျကျပေါ့နော်ထိတွေ့ရတာဖို့အရေးကြီးရဲ့ပေါ့အမည်ဆုံး၃ချိန်ရခိုင်လို့ဆိုတဲ့စံတမချက်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်နောက်၅နှစ်၁၀နှစ်ဆိုလို့ရှိရင်မျိုးသမီးရဲ့ပါဝင်မှုကအများကြီးတိုးတက်လာနိုင်ဖို့အခြေအနေရှိတာပေါ့နော
်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့ခန်းကဏ္ဍကိုမြင့်တင်နိုင်ဖို့ရည်ရွယ်ပြီးအခုသတင်းပတ်ကိုအမျိုးသမီးများရတရပတ်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့အထိတ်မဲ့အခမ်းအနားတွေနဲ့အစီအစဉ်တွေကိုကျင်းပပြုလုပ်နေပါတယ်။အမျိုးသမီးများရတရပတ်စတင်ဖွင့်လှစ်တဲ့ဒီနေ့လာနေမှာကိုပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံပြီးတော့လုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမောစားပန်လုပ်ငန်းနဲ့ပူးပေါင်းကျင်းပနေတဲ့ဒီအမျိုးသမီးများရဲ့ရတရပတ်လှူရှားမှုတွေထဲမှာတော့အမျိုးသမီးရေးရနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေမှတ်တမ်းရုပ်ရှင်တွေပြသတာအပြင်အမျိုးသမီးစာရေးဆရာမတွေကဟောပြောတဲ့စာပေဟောပြောပွဲတွေအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေအားကစားပြိုင်ပွဲတွေကိုပါပြုလုပ်သွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစံတော့ကြီးမနေ့6နိုင်ခွဲရှိပါပြီ VOA American တန်းကဗိုတုနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနူမီတာ32 kHz 935လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 5995နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့တိုက်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါမှာတော့
နိုင်ငံရေးပါတီတရပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဟိုတော့ကျွန်တော်တို့မတ်လ30ရက်31ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့နေ
တဲ့68မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးပါတီတရထူထောင်မဲ့ကိစ္စပေါ်အသုံးသက်ဆွေးနွေးထားတာကိုမကြခင်နားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီတာအဖော်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ
်မြန်မာပြည်မြောက်ပိုင်းတိုက်ပွဲကြောင့်တရုတ်ကဗျူဟာအရဝင်ရောက်ဆွဲဖက်ဖို့လိုအပ်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ Global Times မှာယူနိုင်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်လာပြန်ပါပြီ။ဒီသတင်းနဲ့ပတ်သက်ပြီးသေဆုံးဒဏ်ရာရသူတွေရဲ့ပုံနှံတကွ online မှာပြန့်နှံ့နေပါတယ်။ဒီပုံတွေဟာအစ်စ်အမှန်ဟုတ်မဟုတ်မသိနိုင်ပေမဲ့ကိုယ်ကန်းကိုစိန်စင်ဖို့တရုတ်အစိုးရကိုတရုတ်ပြည်သူတွေကတောင်းဆိုလာကြပါတယ်။တရုတ်အနေနဲ့ဒီကိစ္စမှာဝင်ဆွဲဖို့မလွယ်ပါဘူး။တရုတ်နဲ့မြန်မာနယ်စပ်အငင်းပေါက်မှုပြဿနာလည်းမရှိပါဘူး။1960ပြည့်ကတည်းကကုကန်ဟာမြန်မာနိုင်ငံဘက်မှပါတယ်ဆိုတာစာချုပ်လက်မှတ်ရေးထိုးထားပြီးပါပြီ။တရုတ်ဟာမြန်မာအချုပ်အခြာအနာကိုထိပါစရာကုကန်ကိစ္စမှာဗန်ဒီနဲ့မှဝင်ရောက်ဆွဲဖက်စရာလည်းမရှိပါဘူး။ဒါပေမဲ့အကျိုးစီးပွားထိစပ်နေတဲ့အင်ဂျင်ဂျင်ကောင်းတစ်ခုအနေနဲ့ကူညီအပေးသင့်ပါတယ်။တရုတ်ဟာမြန်မာညီညာရေးဖြစ်စဉ်မှာအပြုသဘောနဲ့ပါဝင်လာခဲ့တာပါ။အခုအချိန်မှာသေဆုံးရမှုတွေကိုစုံစမ်းစစ်ဆေးပြီးအပြစ်ခတ်ရစရေးကိုကြီးကြပ်ဖို့တရုတ်ကကူညီရမယ့်အချိန်ဖြစ်ပါတယ်။ဒီအသားတွေကိုရဲရဲစစသက်ဖြတ်မှုတွေကိုပြင်းပြင်းထန်ထန်အရေးယူရမှာဖြစ်ပြီးအပြည့်ရဖို့ချက်ချင်းလိုအပ်ပါတယ်။ဒါဟာတရုတ်နယ်စပ်ဒေသညင်းကြမ်းတည်ငြိမ်ရေးနဲ့လည်းဆက်ဆက်နေပါတယ်။2015တုန်းကလည်းဒီပြဿနာကြောင့်မြန်မာတွေထောင်နှင်းချီပြီးတရုတ်နိုင်ငံဘက်ပြေးဝင်လာတဲ့အတွက်တရုတ်နယ်စပ်ဒေသအခက်ကြုံခဲ့ရပါတယ်။အခုစီးရေးပဋိပက္ခတွေဟာဒီဒေသပြည်သူတွေရဲ့ဖွံ့ဖြိုးရေးအတွက်အဟံအတားကြီးဖြစ်နေပါတယ်။အခုတရုတ်ပြည်မှာကျင်းပဆဲပြည်သူ့အတိုင်းအမြံကွန်ဂရက်မှာယူနန်ကိုယ်စားလှယ်တချို့ကမြန်မာပြည်မှာလုပ်နေတဲ့လုပ်ငန်းတွေကိုအစောတလျင်ဆောင်ရွက်ဖို့အကြံပြုကြပါတယ်။တနိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်တရုတ်ဘက်ကဘယ်လိုပဲလှုပ်ချင်လှုပ်ချင်လက်နက်ကင်ပဋိပက္ခတွေကြောင့်အချင်းကြီးဖြစ်နေတယ်လို့យေတာထားပါတယ်ခင်ဗျာ။ရိုဟင်ဂျာတွေရဲ့ဒုက္ခဟာဂျီဟတ်တိုက်ပွဲအတွက်အကြောင်းရင်းဖြစ်စေခြင်းဆိုတဲ့ကောင်းစဉ်နဲ့ဆူဒါရမာချန္ဒရန်យေတာထားတဲ့ဆောင်းပါးကို Asia Times မှာဖော်ပါတယ်။ရိုဟင်ဂျာစစ်သည်ကြတွေအစီအရလာနေပါတယ်။ပူအီဂျီယာတခြားနိုင်ငံတွေကဂျီဟတ်ဝါဒီတွေပါအာယုံစုဆိုင်လာတာဖြစ်ပါတယ်။ဒါဟာတောင်အာရှနဲ့အစ်တောင်အာရှအစိုးရတွေအတွက်ပါသတိထားရမယ့်အချက်ဖြစ်နေပါတယ်။ရိုဟင်ဂျာတွေဟာအဖိနှိတ်ခံရဆုံးနိုင်ငံမဲ့တွေလို့သတ်မှတ်ခံရသူတွေပါ။မူလအဖြစ်ဒီလူတွေဟာသူတို့ရဲ့မကျေနပ်မှုကိုအကြမ်းဖက်နည်းနဲ့ဖြည့်ဆင်းလိုတဲ့အစွန်းရောက်တွေမဟုတ်ကြပါဘူး။လွန်ခဲ့တဲ့ဆယ်စုနှစ်တွေကရိုဟင်ဂျာတို့လက်နက်ကင်ခဲ့ပေမဲ့ထောက်ခံမှုအလုံးလောက်မရရှိခဲ့ပါဘူး။ဥပမာအရရှိအဖွဲ့ဟာ1980 90ပြည့်လွန်နှစ်တွေတုန်းကမြန်မာနိုင်ငံရဲ့အကြီးအကဲဝင်တိုက်ခဲ့ပေမဲ့ဒေသခံတွေရဲ့ထောက်ခံမှုမရရှိလို့မှေးမှန်သွားခဲ့ပါတယ်။အခုလက်ရှိမှာတော့ထောက်ခံမှုပိုရလာပါတယ်။မြန်မာစစ်တပ်ရဲ့ရဲရဲစစ်စစ်ဖြိုခွင်းမှုနဲ့ဗုဒ္ဓဘာသာဝင်တို့ရဲ့ရန်မူမှုကိုအစိုးရကမထိန်းသိမ်းလိုတဲ့အတွက်အကြမ်းဖက်တုံ့ပြန်မှုတွေရိုဟင်ဂျာတွေထောက်ခံမှုကိုရရှိလာပါတယ်။သူတို့ရဲ့လက်နက်ကင်တိုက်ခိုက်မှုတွေလည်းပိုပြီးစူးစူးစီစီဖြစ်လာပါတယ်။အောက်တိုဘာ9ရက်ကနေဇက်စခန်းကိုဝင်တိုက်ခိုက်မှုမှာစစ်သွေးကြွတွေရာနဲ့ချီပါဝင်ပြီးသိစနစ်ကျထိရောက်တာကိုတွေ့ခဲ့ရပါတယ်။ဘာသာအယူဝါဒလှုပ်ရှားမှုလို့အဓိပ္ပာယ်ရတဲ့ဟာရကာအယ်ယာကင်းကလှုပ်ဆောင်လာဖြစ်ပါတယ်။ဆာဒီအရေဗျနိုင်ငံမက္ကာအခြေစိုက်ရိုဟင်ဂျာတွေကသူတို့နောက်မှာရှိနေပါတယ်။ရာနဲ့ချီတဲ့ရိုဟင်ဂျာလူငယ်တွေကိုဂျီဟတ်အုပ်စုတွေကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလေ့ကျင့်ပေးကြပါတယ်။အခုခါဒီအဖွဲ့တွေဟာစစ်သွေးကြွတွေကိုပုံမဆွဲဆောင်နိုင်တဲ့အခြေအနေရှိလာပါတယ်။ဟာရကာအယ်ယာကင်းတို့အဖွဲ့တွေမှာပါဝင်ကြဖို့အတွက်မွတ်စလင်ဘာသာရေးဆရာတွေကလည်းဖက်တွာလို့ခေါ်တဲ့တရားဝင်အရေးယူဆောင်ရွက်ခွင့်တွေထုတ်ပြန်ပေးနေကြပါတယ်။ Rohingya re dukha yang nuya video re dabong re gu jihad wari re warapchan ji ama thong pyu ja bare Indonesia nangam ba ka ason yauk tpwe su yin thuru Facebook twin ma da re gu phaw pya bi yakhain ga jihad sipwe ma pawin ja bo lung so tha bare India tak ngin ga AQIS lo khar re Al Qaeda phwe le Rohingya ne ne let twa ja bo lung so tha bare aku kha Rohingya sit twi jwa re ha kaba bo ga Muslim taung ja mu asit tkhu phit la ni bi yakhain pi ne ha jihad sim mi bin ဖြစ်လာနိုင်တယ်လို့យေသားထားတာကိုမူရင်းအပေါ်နဲ့အသုံးနှုန်းတွေအတိုင်းတင်ပြလိုက်ရပါခင်ဗျာ
။ဥကြောစံသာတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရအပြီးအခုကတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
A fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် f i s h fish ကတော့ငါ o u t out adverb ကရိယာဝိသေသနာကို o f of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး w a t e r water ကတော့တော်ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသရရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့တမန်လူတူပါပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်။အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
။ A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုကြကြောသိန်းဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ1962ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်အသီးသီးဒီတပါတီအာဏာရှင်နဲ့ဆီယနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လုပ်နေကြပါတယ်ပြည်သူလူထုကြိုးစားဖို့အခြေခံတဲ့ရှေးရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းဖို့ဆိုပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်နေတဲ့လူတွေကပြောထားတာရှိပါတယ်ဆိုတော့ဒီနိုင်ငံရေးပါတီထူထောင်ဖို့အသစ်တရက်ထူထောင်ဖို့လုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ်ရမျိုးတွေဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပြဖို့အတွက်ဒီပါတီထူထောင်ဖို့အဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်ဖို့အတွက်အဓိကလုပ်နေသူတွေထဲမှာလူအပါဝင်ဖြစ်တဲ့ဥက္ကုကိုကြီးကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခုကတော့ဒီပါတီထူထောင်ဖို့အတွက်လုပ်နေကြတဲ့အထက်မှာတိုက်ရိုက်ပါဝင်တာမဟုတ်တဲ့နိုင်ငံရေးကျန်းသားများအကျဉ်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်တူဖြစ်တဲ့ဥတမောင်ဦးကိုဖိတ်ခေါ်ထားပါတယ်။ဥက္ကုကိုကြီးနဲ့ဥတမောင်ဦးတိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရယ်မင်္ဂလာပါခင်ဗျာ။ကျွန်တော်တို့လေးလိုင်းကနေဆွေးနွေးမဲ့တော်တော်ရှင်တွေရှိပါတယ်။မှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတာရှိပါတယ်။ဆိုတော့အရင်ဆုံးကျွန်တော်ဥက္ကုကိုကြီးကိုမေးပါရစေဥက္ကုကိုကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျာ
ဟိုကျွန်တော်တို့ကဒီအလုပ်တဘောဆွေးနွေးညှိနှိုင်းမှုတွေကတော့အချိန်မောများဆိုတော့ကျွန်တော်ဆောင်ရွက်ခဲ့ပါတယ်အခုနောက်ဆုံးကျွန်တော်တို့ဖြေစင်နေတာကတော့နိုင်ငံရေးပါတီတရက်ပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဟိုတော့ကျွန်တော်တို့မတ်လ30ရက်31ရက် နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နယ်ပယ်အစည်းအဝေးပုဂ္ဂိုလ်တွေနဲ့အဲဒီသွေးဆောင်ဆွေးနွေးပွဲလေးလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အဲဒီသွေးဆောင်ဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေ၊ပြင်ပြချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီပေါ်ပေါက်ဖို့အတွက်မူဝါဒဘိုင်းဆိုင်ရာတွေနောက်ပြီးတော့ဖွဲ့စည်းပြီးသောက်ပုံဆိုင်ရာစိတ်ဓာတ်တွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ဆိုတော့အဲ့ဒီမတ်30 31ရက်နှစ်ရက်လုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပဏျောလောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခန့်မှန်းထားပါတယ
်အခုကတော့ကျွန်တော်တို့ဒီ email နဲ့စာနဲ့အဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာရှိတယ်လို့အဲ့ဒီနေ့မှာပြင်ဆင်ဆွေးနွေးမဲ့သူတွေနောက်တစ်ခါအပြန်အလှန်ပြေးသက်တဲ့ကနေပြီးတော့ဆွေးနွေးပြောကြားမဲ့သူတွေကိုပါစိတ်ထားတာတော့ဒါခန့်မှန်းကြည့်အပြင်ကျွန်တော်တို့အရောက်800ပတ်ဝန်းကျင်လောက်အတွက်ပြင်ဆင်ထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဥတ္တမောင်ခင်ဗျာဥတ္တမောင်ကကျွန်တော်ခုနအစောပိုင်းမှာညတန်းမိတ်ဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတဲ့ထူထောင်ဖို့လုပ်နေတဲ့အထက်မှာဓာတ်ရိုက်တော့ဥတ္တမောင်ကမပါဘူးနော်အဲ့ဒါဟုတ်ပါသလား
။ဟုတ်ပါတယ်ခင်ဗျာကျွန်တော်ဓာတ်ရိုက်တော့မပါပါ
ဘူး။ဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်အသီးသီးကနိုင်ငံရေးပါတီတဲ့ထူထောင်ဖို့လုပ်နေတဲ့ဆိုတဲ့တင်းကိုကြားတဲ့အချိန်မှာဥတ္တမောင်စိတ်ထဲပထမအဆုံးပေါ်လာတဲ့အတွေးလေးပြောပြပါလားခင်ဗျာဘယ်လိုထင်မိပါသလဲ။
ပထမအဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကဒါကိုမူအားဖြင့်ငကိုယ်တည်းကလက်ခံထားပါတယ်အဲသို့တော်လည်းဒီလိုဖြစ်ဖို့အတွက်လည်းလွန်ခဲ့တဲ့3-4နှစ်ထဲကကျွန်တော်စိုက်တွန်းခဲ့ပါတယ်သို့တော်လည်းဒီအချိန်ကတော့နော်ဒီပါတီတစ်ခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လည်းအရန်နောက်ကျနေပြီးကြံနေပေါ့နော်ပြန်ပြီးသုံးသပ်တဲ့အကြောင်းတွေလည်းကျွန်တော်တို့ရှိနေတယ်လို့ထင်တဲ့အတွက်ကြောင့်လက်ရှိအချိန်မှာဒါကိုတော့အပြန်မီးဆင်းလေးတင်တယ်အပြန်မီးဆင်းသားတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဆိုလိုတာကဥတ္တမအောင်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အသစ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗ
ျဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူတို့ရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအသစ်တစ်ခုကိုလူတို့ကလက်ခံဖို့နည်းနည်းအဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကိုကြီးဒီလိုမျိုးပါတီတစ်တည်းပေါ့လေဒီကကတော့ဟလာ88မတိုင်ခင်မျိုးဆက်အသီးသီးနောက်88မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အားဖြင့်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီအသစ်တစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမအောင်ပြောတဲ့ထက်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ခရီးကပြောကြဆိုကြတဲ့အတန်တွေကျွန်တော်တို့လည်းကြားခဲ့ပူပါတယ်ဘာကြောင့်ဒီနေ့အခုအချိန်ကြာမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရတာပါလဲခင်ဗျာ
ကျွန်တော်တို့ကဒီအရင်မတိုင်ခင်ကလေးကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်တိုက်တွန်းချက်တွေလည်းရှိပါတယ်။ဆိုတော့လည်းပဲအကြောင်းအကျောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တောက်လျှောက်ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ဒီရွေးကောက်ခံဖြစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်အထိဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိခဲ့တာရှိပါတယ်။အဲတော့ပထမအဆင့်ကဘူးပြောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်။နောက်တစ်ခုကတော့တကယ်ဒီမိုကရေစီဆန်ခြင်ဆန်ညွန်းနဲ့ပြည့်ဝတဲ့အသင့်စီဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါတကယ်အခုရွေးချယ်စရာတွေပေါ်လာဖို့လိုပါတယ်။ကျွန်တော်တို့ရှင်းလင်းလုံးကျွေးကြော်တာဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒထွန်းကားအောင်လုပ်ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလည်းရှင်းလင်းလုံးကျွေးကြော်တံကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့လဲဒါကျွန်တော်တို့ကျောင်းသားတွေအဲ့ဒီချိန်တုန်းကဆောင်ရွက်ခဲ့တဲ့သူတွေအားလုံးမှာတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးစူးစမ်းတာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းလေးတစ်ခုပဲဆက်ပေးပါစီဦးကိုကြီးကပြောတဲ့ခါမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့အခုကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုဒဲကတင်ရွေးချယ်ဖို့ပြည်သူလူထုအတွက်မလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကန့်လန့်တဲ့သဘောလားခင်ဗျာ
ဟိုတစ်ခုကကျွန်တော်တို့ဒီလေပြီးတဲ့ပုံတံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990 2020 2012ဒါပြရွေးကောက်ပွဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်လူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုပြတာတဲ့အနေနဲ့ဟိုတစ်ဖက်ကစိုက်ခြင်းကြောင့်တစ်ဖက်ကထောက်ခံပြီးတော့မဲပြီးတဲ့ပုံစံကိုတော်တော်များများတောက်လျှောက်ကျွန်တော်တို့တိုက်တူတည်ရမယ်ပါအဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ဆင့်တက်တော့မယ်ဆိုရင်ကျွန်တော်တို့ကဆန့်ကျင်ကြောင်းနေပြည်တော်တွေမကဘဲပါတီ A B C D E အစစီတကယ်ရှိတဲ့အတန်းမှာကဘဲပါတီကိုပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခြေအနေပေါ့အဆင့်တစ်ခုကိုရောက်ဖို့ကျွန်တော်ဆက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဟိုနိုင်ငံရေးသကလုံးနဲ့ပြောရင်တော့ဒီ protest vote ဆိုတာကတစ်ဖက်ကဆန့်ကျင်ကြောင်းမဲပြီးတော့ဒါဟိုအတန်တိတ်စံသပြတယ်တဘောပေါ့ အဲနောက်တစ်ဆင့်ပြတ်ဖို့အတွက်ကကျွန်တော်တို့က prefer vote ကြောင်းပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့ဖြစ်လာအောင်ကျွန်တော်တို့ကစူးစမ်းရမယ်ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှန်းပြီးတော့အပြန်အလှန်စစ်ဆေးဖိနှိပ်နေတဲ့ကျွန်တော်တို့ပြည်သူတွေအတွက်ကိုတက်အချိုးပြုနိုင်တဲ့ပါတီစုံဒီမိုကရေစီကျွန်တော်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တိုင်းပေါဝင်ဆွေးနွေးမယ်တို့ရရှင်တို့ဆက်တဲ့ဖိတ်ခေါ်ပါမယ်ခင်ဗျာပထမအဦးဆုံးကတော့သခိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ပါတော်တော်တန်းတင်ခင်ဗျာအခုပါတီသစ်ထူထောင်မှုလုပ်နေကြတယ်ပေါ့ဘလို့မြင်ပါသလဲထူထောင်မှုလုပ်နေတဲ့လူတွေကိုဘယ်လိုအကြံပေးချင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ပါတီသစ်ကိုကြိုးလိုပါတယ်ဒီပါတီကိုကျွန်တော်တို့က1988ကတည်းကကျွန်တော်ကကျောင်းသားတွေကိုဖွဲ့စည်းနေခြင်းပါကျွန်တော်1988မှာဇန်ဝင်ဆေးဦးကြီးမှနောက်ပိတ်ဆုံးကျွန်တော်လုပ်ခဲ့တဲ့ဆရာဝန်တယောက်ပါအဲဒီရဲကကျွန်တော်ကိုကိုကြီးနင်းကိုနိုင်တို့ကိုကျွန်တော်ကပါတီဖွဲ့နေခဲ့ပါအဲ့မဲ့ဖြစ်မလာဘူးပေါ့ခင်ဗျာအဲ့တော့ကျွန်တော်တခုမှားနေတာကဥပုပ်ကိုကြီးတို့ကိုနော်ဒါကတော့ကျွန်တော်တို့ညီကြောင်းမင်းရေချင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရွေးတဲ့အခါမှာဟတဟိတနော်ပယ်ကြပါနိုင်ငံရေးလောက်မစားကြပါနဲ့ပြည်သူနဲ့အမြဲကြည့်ပေးပါပြည်သူစန္ဒကိုလေးစားပြုဖိတ်ထားပါအရေးကြီးခံရလို့ရှိရင်လည်းဘဝကိုမမေ့ကြပါနဲ့ဒီလိုပေးထားတဲ့ဂရီတွေကိုလည်းပြီးပါစေနိုင်ငံရေးတည်တဲ့ပုံကိုယ်တွေပါတီဝင်တွေမဖြစ်ကြပါစေနဲ့ကြာမွေးတပီမွေးတွေဆောင်ကြပါအောက်စုမခွဲပါနဲ့ကိုချင်းဒီလာနဲ့ပြည်စုံသူအာနာမျိုးသူများကျွန်တော်တို့ရွေးချယ်ပေးကြပါလို့ဥပုပ်ကိုကြီးတို့ကိုကျွန်တော်ကအကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတန်းတင်ပြောတာကိုဥပုပ်ကြီးလည်းမမရှိနေတဲ့အတွက်ဆက်ထမှာပဲတစ်ချိန်တည်းမှာပဲကြားမှာပါဥပုပ်ကြီးဘက်ကပြန်ပြီးတော့ဆွေးနွေးနေတာရှိခဏလေးစောင့်ပေးပါကျွန်တော်နောက်ထပ်သောတာရှင်တယောက်ကိုတစ်ဆယ်တည်းဖိတ်ခေါ်လိုက်ခြင်းလိုပါပြေမျိုးကကိုတင်ထေဝင်းကိုတင်ထေဝင်းဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲလူရင်းတူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်တို့အကျိုးဆုံးလေဗျာညာဘွားပြင်းတဲ့အချိန်ကာလလေးရောက်နေပြီလို့ကျွန်တော်တို့မြင်နေဘာလို့လဲဆိုရင်နံပါတ်1ချက်ကလက်ရှိအချိန်ထိကျွန်တော်တို့တိုင်းပြည်မှာဒီလိုပြည်စီရန်ရာကြီးကဒီလိုကရက်တွေကတောင်းကြနေတော့မယ်ဒါကြောင့်မို့လို့ပွဲစီခြင်းနေပေါ့နော်နောက်နိုင်ငံရေးသမားစစ်စစ်တကယ့်ရင်ပတ်ကြီးနဲ့ကန်စားတဲ့နိုင်ငံရေးသမားစစ်စစ်ပြည်သက်သူလူထမ်းသားတွေနဲ့ဖွဲ့စည်းတဲ့နိုင်ငံရေးပါတီတရပေါ်လို့စီခြင်းကနံပါတ်1ကတော့ကျွန်တော်စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့အခွင့်အရေးပါတီအခွင့်အရေးတွေဒုတိယနေရာအနေပြီးတော့တတိယသတ္တပစ္စမဆိုတဲ့နေရာတွေကိုတကယ်များအခုလိုနိုင်ငံရေးပါတီတရပေါ်ထွန်းလာမယ်ဆိုရင်သူကတတိယနေရာယူတတ်ရင်ကျွန်တော်တို့စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့ဒီဘီရိုကရက်ဒီထုံးကားတဲ့ပါတီတရအစဉ်စဉ်နဲ့အောက်ကိုနှိမ့်ချသွားပြီးနောက်ဆုံးပိတ်ပြတ်ပွဲသွားမယ်ပေါ့အဲ့ဒီရည်ရွယ်ချက်နဲ့ကျွန်တော်တို့ကတကယ်ဒီမိုကရေစီအားကောင်းတဲ့လွတ်တော်တရားပြဖို့အတွက်ဖွဲ့စည်းစေချင်တာပါ
ဟုတ်ကဲ့ခင်ဗျာဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါအဝင်အခုဆွေးနွေးချက်တွေမှာခုနဆွေးနွေးထားတဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဦးတမောင်ကဘာကြောင့်ဒီချိန်မှာမတင်တော်သေးဘူးလို့ယူဆတယ်ဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျာ
အဓိကကတော့ကျွန်တော်ပထမပြောသလိုပေါ့ဗျာလူလူရဲ့ mindset ပေါ့လူလူကလူစိုးနဲ့ဇက်လိုက်ဆိုရဲစဉ်းစားပုံပဲရှိနေတယ်အဲ့ဒါတော့ဒေါအောင်ဆန်းစုကြည်ကသူတို့အတွက်ဇက်လိုက်သူတို့အတွက်ဟီကိုအဲ့တော့ဒေါံဆန်းစုကြည်ရဲ့ပြိုင်မယ်ဆိုတဲ့သူတွေအကုန်လုံးဒေါံဆန်းစုကြည်ကိုဆန့်ကျင်တယ်ဆိုတဲ့သူတွေအကုန်လုံးကိုသူနံပါတ်၁ကတော့လူစိုးလို့ယူဆနေတဲ့အချိန်အခါဖြစ်တယ်ပေါ့နောက်တစ်ခုဒုတိယအနေနဲ့ကပြောရင်လေအခုဥပုပ်ကိုကြီးလို့ပေါ့နော်ဆက်တဲ့မျိုးဆက်တွေပါတီထောင်လို့ရှိရင်လည်းရွေးကောက်ပွဲမှာဝင်ပြန်ရင်ရမယ်လေဟာ NLD ရဲ့မဲကိုခွင့်ပြုရမယ်မဲလေးဖြစ်မယ်အခုပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဆိုရင် NLD ကနော်တချို့နေရာတွေမှာအမဲလေးကထောင်ကနန်းလောက်ပဲတာနိုင်ရတာရှိတယ်အဲ့တော့တကယ်လို့များNLD ရဲ့မဲကိုခွင့်ပြုရမယ်ဆိုလို့ရှိရင်ဒီနာကဘာပဲဖြစ်ဖြစ်နော် NLD လည်းမနိုင်ဘူးလို့ဒီဘက်ကလည်းမနိုင်နဲ့လေရှားကတိုင်းစားမယ်ပဲစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နောက်တစ်ခုကတော့ပေါ့နော်ဒီတော့ဒီဟိုဒီ68မျိုးဆက်တွေကဒါဒီလိုမဲကိုခွဲယူနိုင်တဲ့အတွက်တစ်ဖက်ကလည်းပေါ့ NLD ကိုဖန့်ကျင်တဲ့အင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီထောင်ကျစ်ဖို့အရေးကိုအားပြီးအားမြောက်လုပ်နေတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့တွေ့နေရပါတ
ယ်ဟုတ်ကဲ့ဆိုတော့ဥက္ကိုကြီးခုနကတော့ဦးတမောင်ပြောတဲ့စိုးရင်ချက်တွေဒီကျိုးချောင်းတင့်လျော်တဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥက္ကိုကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ရှင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများစွာရှိတဲ့အထဲမှာပါတီတပူချင်းကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ဖြတ်တန်းမှုတမိုင်းကြောင်းကြီးရှိပါတယ်သူတို့ရဲ့ရည်ရည်ချက်ကြီးရှိပါတယ်ဆိုတော့အဲ့ဒါတွေကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတလျှောက်လုံးမှာဟိုကိုယ်ကိုယ်လည်းကျွန်တော်တို့ကဘာမှဟိုဂုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့သူတွေပါ ဲ့တော့ကျွန်တော်တို့အခုဆောင်ရွက်တဲ့အခါမှာလည်းပဲကျွန်တော်တို့ဥတီချက်ပါလေကျွန်တော်တို့ရဲ့ဘုံဥတီချက်ကပါလေဆိုတာကျွန်တော်တို့မှခံခံမှမှရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြတဲ့ကပါတီမထောင်ရင်ကလေးကလည်းကျွန်တော်တို့အချိန်ကောင်းများစွာတိုက်တွန်းခဲ့တဲ့ကိစ္စမှာကျွန်တော်တို့မဟာမိတ်ဘူပါဒခံခံမှမှရှိဖို့ဆိုတာကိုကျွန်တော်တို့အများအားကျွန်တော်တို့ကန်ဆွဲခဲ့တယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ပါတီဖြစ်လာခဲ့ရင်လည်းပဲကျွန်တော်တို့မှာဒါကျွန်တော်အရင်ကအင်တာဗျူးတွေမှာကျွန်တော်ပြောခဲ့ဘူးတယ်နီးသောမဟာမိတ်ဝေးသောမဟာမိတ်ဆိုတဲ့မဟာမိတ်နဲ့ပတ်သက်တဲ့ပုံပူဝါဒတွေပေါ့လေအယူအဆတွေကကျွန်တော်တို့ပြောခဲ့ပါတယ
်
နောက်တစ်ခုကတော့အမျိုးသားပြန်လဲတင်ဆက်ပေါ့နော်အဲ့ဒီပုံစံမျိုးနဲ့တွားရင်ကျွန်တော်တို့ကဒီလက်ဖက်အင်အားစုတွေအချင်းချင်းကြားထဲမှာပြောနေတဲ့ကြောက်ဘလူးကြီးနိုင်ဆောင်ရွက်မယ်ဘလူးဆက်ဆံမယ်ဆိုတာတွေအားလုံးကကျွန်တော်တို့ဟိုးအရင်အရင်ကတည်းကအခြေခံနေရှိပြီးသားဖြစ်ပါလေဒါကြောင့်မလို့ဒီ30ချက်ဟာကျွန်တော်လူတဦးချင်းနဲ့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖြတ်သန်းမှုတွေကိုကြည့်ပြီးတော့မှဒါရီကပြောသင့်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်တော်စီနေမယ်တော်တော်စီတူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းဘွေကိုစလိုင်းပါတီတီတစ်ခုထောင်ဖို့လုပ်နေတဲ့ပေါ်ဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုဟာကျွန်တော်အကြံပေးချင်တယ်လူညွန်းလဲတောင်းပန်စဲဘာလို့လဲဆိုတော့စစ်စစ်မြို့ဆဲကကောင်းဆောင်နေနောက်တော့မှအဲ60နှစ်ကတည်းကဒေါ်လာရေလုံနေတဲ့သူတွေနိုင်ငံချင်းမဟောင်းတွေကတော့ကျွန်တော်အင်းလေဒီကညီကိုမောင်နှမတွေလို့ပထမဆုံးပြောချင်တယ်အဲ့တော့လူထုရဲ့စိတ်နှလုံးကိုကျွန်တော်တို့တိခောက်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာtop leader ကတော့တော်အောင်ဆန်းစုကြည်ပဲနောက်ဒုတိယကတော့ဦးမင်းကိုနိုင်ပဲတတိယကတော့ဦးကိုကိုကြည့်ပါပဲဆိုတော့အခုကတို့ကတိတပ်ပါတီထောင်မယ်ဆိုရင်အခုနဆရာကြီးပြောသလိုပဲပေါ့နော်ကျွန်တော်တို့အင်အားစုံနဲ့တွားမလားအဲ့ဒါကြောင့်ဆစ်ဆစ်ဆစ်မျိုးဆစ်ပွင့်နေလို့အဖွဲ့စီကိုအရက်ဖက်လူအဖွဲ့စီနေနဲ့ဆက်လက်ပြီးတော့မှနေဆစ်ရှင်တယ်နောက်ပြီးတော့မှအေလေဒီကိုဆစ်ဆစ်ဆစ်မျိုးဆစ်ကဆကျွန်တော်တို့တော်လှန်ရေးဟောဖြစ်တော်တတ်ဒီအလုံးကကိုပါတီလို့သဘောထားပြီးတော့မှအေလေဒီကိုပဲပါတီဟိုနိုင်ငံရေးပါတီလို့ချော်ပါလေဟိုနိုင်ငံရေးလို့ချင်နေဆိုရင်တော့အေလေဒီကလည်းကျွန်တော်ထင်တယ်2020မှာတော့အဲ့ဒီတော်လှန်ရေးမှာပါဝင်ခဲ့တဲ့ဆစ်ဆစ်ဆစ်မျိုးဆစ်ဒီကိုယ်တို့ဥစားပြေးလိမ့်မယ်ပထမခြေလှမ်းမှာတော့ NLD ကသူတို့ပါတီဝင်တွေကိုပုံဥစားပြေးတော့တာတော့သဘာဝကျပါတယ်အဲ့တော့ကျွန်တော်အဆုံးကြည့်တယ်နောက်လည်းပြောလဲပြောရဲတယ်အတွင်းကြီးကိုကျွန်တော်နည်းနည်းတီးတဲ့ခါကျတော့2020မှာတော့ဆစ်ဆစ်ဆစ်မျိုးစစ်လိုမျိုးကအများကြီးပွေထုတ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့လုံးလုံးဆင်မှာတော့မထောင်သေးဘဲနဲ့2020နောက်ပိုင်းမှာလုံနေဆိုရင်ပူကောင်းမလားလို့အဲ့တော့သူတို့ထောင်နေဆိုရင်ဒုတိယအင်အားကြီးဆုံးဖြစ်လာမယ်။ကြာအခုလက်ရှိရှိနေတဲ့ပါတီတွေကတော့ဆိုင်းဘုတ်လောက်ပဲ2020မှာလည်းရှိတော့မယ်ထင်တယ်ဆရာ
။ဟုတ်ကဲ့ပါဆလိုင်းကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်ဥက္ကူကြီးကျွန်တော်တို့အချိန်မိနစ်ဝက်စက္ကန့်40လောက်ရပါမယ်။ဥက္ကူကြီးတို့2020ပြည့်နှစ်ရွေးကောက်ပွဲဝင်ဖို့အတွက်ဒီပါတီတစ်တီအချိန်မီအဆင်သင့်ဖြစ်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ
။ကျွန်တော်တို့ကဒီကြားထဲမှာပါတီစုဆောင်ရေးစစ်စာတွေကျွန်တော်တို့ဟလာဖြစ်လျောင်လုပ်တဲ့စစ်စာတွေနောက်ဆုံးကျွန်တော်တို့ကဒီပါတီမိလာခံတဘောမျိုးဖြစ်ဖို့အတိကျွန်တော်တို့ပြောရင်းချက်ထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ကိုကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်ထဲကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်လက်ရှင်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်နေတာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်လည်းအခုဒါကျွန်တော်တို့ဒါ50ကျော်ကျွန်တော်တို့55 56ကျွန်တော်တို့ဖြစ်လာပါပြီအဲ့တော့ကျွန်တော်တို့ကအဓိကနောက်မျိုးဆက်တွေပါပါလာနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာတကယ်ကိုဟိုအရေးချင်
းဟုတ်ကဲ့ပါခင်ဗျာ
ပါတီစုံတမှုနည်းပေါ်ပေါက်လာဖို့ကြီးရွယ်တယ်ဆိုတာလေးအဲ့ဒါလေးကျွန်တော်ပြောချင်တာ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွနေပြတဲ့ဥက္ကုကိုကြီးဦးတမောင်ဦးဒါရိုက်ပါဝင်ဆွနေတဲ့သောတာရှင်တွေအထူးသဖြင့်လေးလိုင်းပေါ်မှာနားဆင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြီးကျော်သိန်းဆွနေတင်ဆက်သွားတဲ့အင်္ဂါညVOA တရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကဗိုလ်တုနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံကတိုက်ခန့်ကောင်းဆောင်နိုင်ငံရေးအကျဉ်းသားလီယိုပိုဒိုလိုပက်စ်ကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗင်နီဇွဲလားအစိုးရကိုတောင်းဆိုလိုက်ပါတယ်လီလီယန်တင်တိုရီရဲ့ခင်ပွန်းနိုင်ငံရေးအကျဉ်းသားလီယိုပိုဒိုလိုပက်စ်ကိုထောင်ကနေချက်ချင်းပြန်လွှတ်ပေးဖို့ဖေဖော်ဝါရီလ15ရက်နေ့က Twitter လူမှုကွန်ရက်စာမျက်နှာမှာသမရထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ Miss Tintori ကလည်း Venezuela နိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်နိုင်ဖို့ Venezuela ပြည်သူတွေမျှော်မှန်းချက်တွေနဲ့တသားတည်းရည်တည်ပေးတဲ့အတွက်သမရထရန့်ကိုကျေးဇူးတင်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေဇက်တိုက်ဆိုသလိုပြောဆိုခဲ့တာပါ။လိုပက်စ်ဟာ2014ခုနှစ်ကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲအတွင်းမိရှုမှုအဆောက်အုံကိုဖျက်ဆီးဖို့နဲ့ Yasue Mure Julon on Twiddle Lonesome Moo. Yasue Gain to Kuya Puewin Pimuri Bawin. Maman Ganet Sweater Bam Yaswane. Natown Sangagunema, Town and Salini Nima, Tamak Kangayara Pipari. Lupasa, Venezuela, Socialist Soyago San Genere. A die can count on the Upipiro, Lurusana party go two down get to Le Pipari. Lupasa Portiasi and Muna Town and Tamamugo, Gula Damaga Bawin, American Piranzuga Pitin Shoncha Geraba. Venezuela, Nangano de Ayunjogaro, Tuye Yugango, Fifuila, Sachaya Niga, Pecha, Tavare. Venezuela, Soya Hanang and the Wama Sheet and Nangan Darigo, Nanga Yonjijet, Pansy, Jin Chari, Loya Drigo, Sellet, Losan Nivare, Lashimale, Nanga Yonjija, Pansy Tauncha, Kanaya, Dutea Joshivare. Ditema, Fifuila, Sashia Niga, Town and Tony, Dinin Piedwavi Piede, Leo Poro Lopez. Nay, Joe Pansy, Kantaya, Fifuila, Sakoya Niga. Nanipi Dwabi Pite, Caracas Murawon, Antonio Ledesma, Murawon Hound Tanier, Sabolosne, Jaunari, Tacho Alosha Dure, Renaudri, Ninjanswa, Sanapia Dure, Totomia Pawanjavari. Venezuelan and Aria Democracy, Yonji Jadrigo Lemacambe, a Taikan loaded Durego, Yaswe Tarilu, Pansy a year unity, Venezuela, Soya, Loya Drigo, American Piranzua, Shongcha Nivari. ယုံကြည်ချက်ကြောင့်ဖန်ဆီးခံရတဲ့နိုင်ငံရေးကျင်းသားအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့တင်းလွတ်လက်ခွင့်အစိုးရအဖွဲ့တွင်ဖွဲ့စည်းပုံခြေခံဥပဒေအရထိန်းချုပ်ထားချက်တွေကိုမပြစ်ပယ်ဖို့နဲ့ဗင်နီဇွဲလားပြည်သူတွေရဲ့ဆန္ဒကိုရောင်မြန်ဟပ်စေမယ်ဒီမိုကရေစီလုပ်ငန်းစဉ်တစ်ခုကိုပြန်တည်ဆောက်ဖို့တွေကိုအမေရိကန်ပြည်ထောင်စုကတောင်းဆ
အမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီကနေ့ညနေ 6:00 ထုတ်လွှင့်မဲ့ VOA စီစဉ်တွေကိုလိုင်းတွင်မီတာ 16.25 တို့မှာဖမ်းယူနိုင်ပါမယ်။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကပြောပြမှာဖြစ်ပါတယ
်အင်ဂျီရောအတွင်းကမောက်ကမတွေဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မှမှန်ကန်ကြောင်းပြသဖို့တမနာထရမ့်ကကြိုးပမ်းနေပါတယ်တမနာထရမ့်အစိုးရအဖွဲ့အတွင်းအချင်းချင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့မဟုတ်မှန်တဲ့သတင်းတွေကပြောဆိုနေတာကိုမယုံကြဖို့တမနာထရမ့်က Twitter လူမှုကွန်ရက်ကတစဉ်အင်္ဂါနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအောက်လွှတ်တော်ထားလိုင်းကော်မတီကပထမဆုံးအကြိမ်အများပြည်သူရှေ့မှောက်မတ်လ20ရက်နေ့မှာကြားနာပွဲပြုလုပ်မယ်လို့ကော်မတီဥက္ကဋ္ဌဒေးဗင်နူးနက်စ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ဒီကြားနာပွဲမှာထွက်ဆိုကြမဲ့သူတွေထဲမှာ FBI ပြည်ထောင်စုထောက်လိုင်းရေးဗျူရိုအကြီးအကဲ James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူး Mike Rogers နဲ့ CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့လည်းပါဝင်ကြမှာဖြစ်ပါတယ်မြန်မာနဲ့တရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ဖို့နှစ်ဖက်မကြေလည်မှုတွေကိုငြင်းချမ်းတဲ့နည်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့ကလောက်ကင်မြို့ကိုကိုကန်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အရသာအများပြားအပါအဝင်အနည်းဆုံးလူ30သေဆုံးခဲ့ပါတယ်။တရုတ်ဘက်ကထွက်ပြေးလာကြတဲ့အရသာတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတယ်လို့ဆိုပါတယ်။ဒီနေ့မလာရှိရနေမှာကြောက်တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထိတ်မှအခမ်းအနားကိုကဘာတဝမ်းဆင်နွှဲကြရမှာအမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကတမရဒေါ်နယ်ထရမ့်ကျန်တဲ့စာချင်းဆိုပွဲအပြီးနောက်တနေ့မှာအောင်မြင်စွာကျင်းပနိုင်ခဲ့တဲ့ Women's March အမျိုးသမီးပေါင်းတန်းနဲ့ချီချီတက်ဆန္ဒဖော်ထုတ်ပွဲကိုစီရင်ခဲ့ကြသူတွေက A Day Without the Women အမျိုးသမီးမရှိတဲ့နေ့ဟာဘလို့ဖြစ်မလဲဆိုတာသဘောပေါက်ကြဖို့ရည်ရွယ်တဲ့လှုပ်ရှားမှုကိုဆင်နွှဲကြမှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့မျက်မှောက်လူနေမှုနဲ့စီးပွားရေးစနစ်ကိုတိုးတက်မှုအတွက်အမျိုးသမီးတွေရဲ့ကြီးမားတဲ့လှုပ်အားကိုတံပိုးထားတတ်ဖို့ဖြစ်ပြီးကြားမှတန်းတူလာစာမရမှုလုပ်ငန်းခွင်မှာခွဲခြားဆက်ဆံခံရမှုလင်မန်းဆိုင်ရာနောက်ဆက်ခံရမှုအလုပ်ကိုင်းနဲ့ပတ်သက်လို့လုံခြုံမှုကင်းမဲ့မှုစတဲ့အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုမီမောင်းထိုးပြသဖို့ဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်အချင်းချုပ်ကိုကုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကဦးစံမိုးဝေဖြစ်ပါတယ်အတန်နှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ30-40-49-50တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.